ဒီမှာပြည်မှာနိုင်ငံသားဖြစ်ရေးအခြေခံအခွင့်အရေးနိုင်ငံရေးစတဲ့အရေးကိစ္စတွေမှာလူမျိုးရေးဟာအဓိကဖြစ်နေတယ်လို့ဘယ်ဂျီယမ်နိုင်ငံဘရပ်ဆယ်ဘျူရို ICG International Crisis Group ကဆိုပါတယ်။လွန်ခဲ့တဲ့နှစ်ဩဂုတ်လ28ရက်နေ့ထုတ် Ethnicity and Conflict သုံးသပ်ချက်စာရမှာဖော်ပြထားတာပါပဲ။လူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာ လူမျိုး 135 မျိုးရှိတယ်လို့ကိုလိုနီခေတ်ကစာရင်းလောက်တာပါတယ်။ဒီစီးရင်ကိုအခုတည်းကအတိအမှပြုထားပြီးမယ်။သုံးမရနိုင်လောက်အောင်အလွန်တရာရှုပ်တွေးပြီးအဓိပ္ပာယ်ကင်းမဲ့နေတယ်လို့ဆိုပါတယ်။လူမျိုးရေးကိုအဓိကထားတာဟာပြည်သူဘဝကိုအစိတ်အတောက်ဖြစ်စေတယ်လို့ဆိုပါတယ်။လူမျိုးယက်တီရေးအတွက်လက်နက်ကင်ကြတာမို့လက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဆက်ဆံနေတာထင်ရှားပါတယ်တဲ့။ နိုင်ငံသားဖြစ်မှုနဲ့အခွင့်အရေးခံစားမှုမှာလူမျိုးရေးကင်းရှင်းဖို့လိုပါတယ်တဲ့။နိုင်ငံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြောင့်လူမျိုးကွဲခြားမှုခိုင်မာသွားတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်။ဒီကိစ္စကိုတပီလုံးမှာဆွေးနွေးပြီးခက်ရခဲစေစဉ်းစားဆင်ခြင်သင့်တယ်လို့အကြံပြုထားပါတယ်။ဥရောပအခြေစိုက်
ICG အဖွဲ့ရဲ့အမြင်ကိုပြည်တွင်းမှာဝေဖန်ရှုတ်ချမှာသိကြပါတယ်။ ဒါပေမဲ့မိမိမကြိုက်တာကိုဓမ္မတိထံကြကြလေးလာနိုင်ရင်အကျိုးရှိပါတယ်။ဥရောပဒီမိုကရေစီခရီးချမ်းမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေးနိုင်ပါတယ်။အသိဉာဏ်ကင်းမဲ့မှုနဲ့ယုံလွယ်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့ဆက်ရှိရာစုဥရောပပညာရှင်တစုရဲ့သုံးသပ်ချက်ဟာအခုအချိန်ထိမှန်နေတုန်းပါပဲ။အတွေးခေါ်အသစ်အဆန်းနဲ့ကြံစ နိုင်ငံသားကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်တိုင်းသားလူမျိုးများရဲ့နှင်နာချက်ကိုမဖြေရှင်းနိုင်မှုနဲ့လုံခြုံရေးမပေးနိုင်မှုဟာလက်နက်ကင်ဆောင်ရခြင်းရဲ့အခြေခံကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်ဒါကြောင့်လူမျိုးရေးကိုအဓိကမှထားတဲ့နိုင်ငံရေးနဲ့ဥပဒေရေးအရပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့အကြံပေးထားပါတယ
်2008အခြေခံဥပဒေမှာတိုင်းရင်းသားလူမျိုးကွဲပြားမှုကိုအတိအမှတ်ပြုပေမဲ့အရွယ်အစားကိုလိုက်ပြီးကြီးတဲ့ဒေသကသေးတဲ့ဒေသတွေပိုးပြီးအခွင့်အရေးရတဲ့အတွက်တိုင်းရင်းသားအချင်းချင်းတိုင်းဆိုင်အောင်ဖန်တီးသလိုဖြစ်နေပါတယ်မကျေနပ်တဲ့တိုင်းရင်းသားဟာလက်နက်ကင်တဲ့ဤကိုသုံးနေတော့ပါပဲနိုင်ငံရေးအာဏာလုပ်ကြီးအုပ်ထားတဲ့မြန်မာကိုမယုံလို့လက်နက်ကင်တိုင်းရင်းသားတွေပေါ်ပေါက်လာပါတယ်2017ကဒီမိုကရေစီပြုပြင်ရေးဟာတိုင်းရင်းသားတွေကျေနပ်လောက်เสียမရှိပါဘူးနိုင်ငံသူနိုင်ငံသားအလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်အသွင်သဏ္ဍာန်ကိုဖော်နိုင်စွာမရှိသလောက်ဖြစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဟာလူမျိုးရေးစိတ်ဓာတ်ကြောင့်ပေါ်ပေါက်လာတဲ့အုပ်စုတွေဖြစ်ပါတယ်
လူမျိုးအခြေခံတဲ့ပဋိပက္ခသက်ဆိုးမရှိဖို့ပြုပြင်ပြောင်းလဲရေးဖြစ်စဉ်မှာအခွင့်အလမ်းပွင့်လာပေမဲ့ပြုပြင်ရေးလှုပ်တုံးမှာလူမျိုးရေးဝါဒရှင်သန်ကြီးထွားလာပါတယ်နိုင်ငံရေးစီးပွားရေးနိုင်ငံသားဖြစ်ရေးလူအခွင့်ရေးနဲ့လက်နက်ကင်ပဋိပက္ခမှာလူမျိုးရေးဟာပိုပြီးအဓိကကျလာတာကိုတွေ့ရပါတယ်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ပေါ်ထွက်လာတာဟာရွေးကောက်ပွဲစနစ်ရဲ့အားနည်းချက်နဲ့ရခိုင်အမျိုးသားရေးစိတ်ဓာတ်ကိုပြသတာဖြစ်တယ်လို့ICG အဖွဲ့ကသုံးသပ်ပါတယ်ရခိုင်တပ်နဲ့အစိုးရတပ်ကြားပိတ်မိနေသူတွေဟာဘယ်သူအားကိုးရမှန်းမသိဖြစ်လာကြပါတယ်ဒီလိုအခြေအနေမှာမိမိလုံခြုံရေးအတွက်လက်နက်ကင်အုပ်စုဖွဲ့စည်းတာကိုမျက်မှောက်ခင့်မှာမကြာခဏတွေ့ရပါတယ်ဒါကြောင့်လူမျိုးနဲ့ပတ်သက်တဲ့အမြင်ကိုပြောင်းလဲဖို့လိုတယ်လို့ ICG အဖွဲ့ကဆိုပါတယ
်စစ်အာဏာသိမ်းပြီးနောက်ပိုင်း NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ထွက်လာတာဟာလူမျိုးရေးပြဿနာကိုကင်တွယ်ဖို့အခွင့်အလမ်းပွင့်သွားနိုင်ပါတယ်။အမျိုးဘာသာသာသနာဆိုတဲ့အမျိုးသားရေးဝါဒကိုအစိုးရအဆက်ဆက်ကအကောင့်တွေဖော်ဖို့ကြိုးပမ်းတာကြောင့်အနည်း90ကျော်ပြည်တွင်းစစ်ဖြစ်နေတာလို့ NUG ကဆိုပါတယ်။ပြည်တွင်းစစ်ကိုအဆုံးသတ်ပြီးတိုင်းရင်းသားအားလုံးငြိမ်းချမ်းစွာရှင်တွဲနေထိုင်တဲ့ပြည်ထောင်စုကိုတည်ထောင်လို့ရင်အမျိုးဘာသာသာသနာကိုအခြေခံတဲ့အမျိုးသားရေးဝါဒကိုစွန့်လွတ်ရပါလိမ့်မယ်ဒါမှသာတိုင်းရင်းသားအားလုံးလူလာနေတဲ့ Federal Democracy ပြည်ထောင်စုကိုတည်ထောင်နိုင်လိမ့်မယ်လို့ NUG ကယူဆပါတယ်စစ်အာဏာသိမ်းမှုကြောင့်အရင်ကရှိခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ဒ PDF PDF ကာဝေးတက်တွေမဟာမိတ်အဖြစ်ပူးတွဲလှုပ်ရှားနေတာဖက်ဒရယ်ပြည်ထောင်စုတက်မတော်ပေါ်တွန်းမယ်အလားအလာဖြစ်ကြောင်းဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနကထုတ်တဲ့ဖက်ဒရယ်စာဆောင်မှာအကျေတဝင်ဆွေးနွေးထားပါတယ်စစ်တပ်ကလူမျိုးရေးဝါဒကျင့်သုံးလို့တိုင်းရင်းသားကလူမျိုးရေးဝါဒနဲ့တုံ့ပြန်နေတာကိုဖက်ဒရယ်စနစ်ကဖြေရှင်းနိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကယုံကြည်ကြောင်းဖော်ပြထားပါတယ်ခင်ဗျာ